ရှိတောင်အာဆာနိုင်ငံများအစည်းအရုံးအာဆီယံရဲ့ထိပ်တီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းပြည်ရင်ဟာဆနာဘောဒီယာကအွန်လိုင်းကနေပြောအဖွဲ့မှစကားပြောကြားသွားခဲ့ပါတယ
် COVID-19 pandemic is a global crisis like no others.It has disrupted.
ကမ္ဘာတဝှမ်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံစဘူးရင်ဆိုင်နေရတဲ့အကြောင်းနဲ့ဒေတာရင်းနိုင်ငံတွေကြားမှာတွေးဆညင်ညမှုနဲ့ပူပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ကြားတဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးလို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲမမဟုတ်ရင်ပြည်အောင်စုအဆင့်ဝင်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြမရုံမြင့်တန်ကြမှာဒီနေ့ညပိုင်းမှာပဲကြေညာသွားခဲ့ပါပြီတကယ်ဆိုအာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုကိုစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်တီးဆွေးနွေးပွဲကျင်းပတာဒါပထမဆုံးကြိမ်ဖြစ်ပါတယ်မြမစစ်ကောင်စီဘက်ကတော့မြမနိုင်ငံရဲ့နိုင်ငံရေးအကြက်တွေကိုအပြေရှားရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အတိုင်းလုပ်ငန်းစဉ်တွေကိုအတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကတင်ထုတ်ပြန်ပါတယ်လွတ်လပ်တက်ကြွပြီးတော့ဗမ်းမလိုက်တဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံအချင်းချင်းမဲဝဲမပြတ်ပေါင်းဖက်ဆက်ဆံရေးကိုရှေ့ရှုတဲ့နိုင်ငံအချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုကိုစောင့်ထိုင်နေဆိုတဲ့နိုင်ငံသားရေးမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့ဆက်ပြီးတော့လိုင်းနာဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်